င်္ဂလာညနေခင်းမှာတော်တာရှင်များရှင်2018ခုနှစ်ဇွန်လ26ရက်အင်္ဂါနေ့ညနေခင်း VOA စီစဉ်တွေကိုမြန်ခင်ပြည်သူမျိုးဝါရှင်တန် DC ကနေ6နိုင်ခွဲကနေ9နိုင်ထိလိုင်းဒိုမီတာ19.25ရိုးအထိတိုက်ထုတ်လုပ်ပေးနေပါတယ်ကျမအီတန်စမဒီညနေခင်းတဲ့စီစဉ်တွေကိုတာဝန်ရင်တင်ဆက်ပေးသွားမှာပါ
ကျမသင်္ကေတထိုက်ပါရှင်အမေရိကန်ပြည်ထောင်စုတွင်တရားမဝင်ဝင်ရောက်လာသူအလုံးကိုဖမ်းဆီးတရားစွဲဆိုနိုင်ရေးအပြည့်အဝမလုပ်နိုင်ဘူးလို့အမေရိကန်အကြီးအကဲတာဝန်ရှိသူတို့ကပြောဆိုလိုက်ပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းစစ်စင်ရေးတွင်မှကုတ်ကဲတာအနှဲ့ချက်ရှိခဲ့တယ်ဆိုပြီးစစ်တပ်အရာရှိတို့ကိုထုတ်ပယ်နောက်တဦးကိုတော့အနာပေးလိုက်တဲ့အကြောင်းတပ်မတော်ကာကွယ်ရေးဦးစီးချုပ်ရုံးကပြောဆိုပါတယ်ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုကိုအောင်အောင်နဲ့အတူကြေညာပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညနေအတွက်သောတာရှင်တွေနားဆင်ကြားမယ်တဲ့မှာတော့ရခိုင်ပြည်ခါရီနဲ့ဆက်ဆက်ပြီးတော့မြန်မာလုံခြုံရေးတပ်ဖွဲ့ကအရာရှိကြီး9ယောက်အပေါ်မှာ EU နဲ့ကနေဒါနိုင်ငံတို့ကပိတ်ဆို့တန်ခတ်မှုတွေချမှတ်လိုက်တဲ့အကြောင်းမနေ့တုန်းကကြေညာလိုက်တာနဲ့ပတ်သက်ပြီးတော့
မြန်မာနိုင်ငံကိုဆန်ရှင်လုပ်မယ်ဘယ်လိုမျိုးရည်ရည်တန်ခတ်မှုတွေလုပ်မယ်ဆိုရင်ကျွန်တော်တို့ပြောချင်တဲ့ချက်ကနံပါတ်1ပြည်သူလူထုရဲ့လူမှုစုဝါကိုမတိကျဖို့လိုတယ်အမှန်တကယ်ကမြို့သားတွေနဲ့ပြည်ရဲ့ကျွန်တော်မြန်မာပြည်ကျောင်းသားတွေနဲ့မကြည့်ခဲ့ဘူးလို့
နိုင်ငံတော်သမ္မတယုံညွှန်ကြားရေးမှူးချုပ်ဦးစောထေကဗီဝင်းမြန်မာပိုင်းကိုခုလိုပြောသားတာကိုမကြားခင်မှာပြည်စုံနာဆင်ကြားဖို့ရှိပါတယ်။ဒါပြင်အမေရိကန်မက္ကဆီကိုနယ်စပ်ကရွှေပြောင်းနေထိုင်သူတွေအရေးသမ္မတထွက်မြေသဘောထားနဲ့အမေရိကန်နိုင်ငံရေးကိုလည်းဒီညနေမှာနားဆင်ကြားဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရသတင်းတွေကိုမတ်တင်ကြီးထိုင်တဲ့ကိုအောင်တို့ကကြီးညာပေးပါမယ်ရှင်။
အမေရိကန်မီရာဆူရင်းကိုတရားမဝင်ဝင်ရောက်လာသူအလုံးကိုဖမ်းဆီးတရားစွဲဆိုမဲ့သမ္မတဒေါ်နယ်ထရန့်အစိုးရရဲ့လုံးဝသဲညင်းမခံတဲ့မူဝါဒကိုလက်တလုံးမှာအာဏာပိုင်တို့အကောင့်ထဲပေါ်ဆောင်ရွက်နိုင်ခြင်းမရှိဘူးလို့နေဆက်ရေးရာထိတ်တန့်ရရှိတဦးကမနေ့တနင်္လာနေ့တုန်းကပြောပါတယ်အမေရိကန်ပြည်ထောင်စုရင်းကိုတရားမဝင်ဝင်ရောက်လာသူတွေကိုမိသားစုတွေတကွဲတပြားစီမဖြစ်စေဘဲတရားစွဲဆိုနိုင်မဲ့မူဝါဒတစ်ခုပေါ်ပေါက်လာရေးတော်ဝင်ရှိသူတွေဆောင်ရွက်နေကြရတာကြောင့်ဖြစ်တယ်လို့သူကပြောပါတယ်။ရွှေပြောင်းဝင်ရောက်လာသူမိဘတွေထံကနေကလေးတွေကိုခွဲခြားထိမ့်သိမ့်မှုကိုဆက်မလုပ်ဖို့သမ္မတဒေါ်နယ်ထရန့်ကပြီးခဲ့တဲ့သတင်းပတ်မှာလက်မှတ်ထိုးညွှန်ကြားပြီးတဲ့နောက်တရားမဝင်ဝင်ရောက်လာသူမိဘတွေကိုခိုးဝင်မှုနဲ့တရားစွဲဆိုရေးအစိုးရရှစ်နေတွေထံလွှဲပြောင်းပေးတာကိုရပ်လိုက်ပြီလို့လဲအကောက်ခွန်တဲ့နေဆက်ကာကွယ်ရေးကော်မရှင်နာကေဗင်မက်လီနန်ကသတင်းထောက်တွေကိုပြောဆိုခဲ့ပါတယ်။လက်ရှိမှာအခက်အခဲတွေရှိနေပေမဲ့အစိုးရရဲ့မူဝါဒကဆက်လက်တည်ရောက်မှုရှိနေစေဖြစ်တဲ့ပြန်လည်တရားစွဲဆိုနိုင်ရေးအတွက်အစီအစဉ်တရက်ကိုလည်းဆောင်ရွက်နေတယ်လို့ကော်မရှင်နာက Texas ပြည်နယ်မှာသတင်းထောက်တွေကိုပြောဆိုခဲ့ပါတယ်။အမေရိကန်ပြည်ထောင်စုတွင်တရားမဝင်ဝင်ရောက်လာသူအလုံးကိုဖမ်းဆီးပြီးတရားစွဲဆိုမဲ့လုံးဝသိမ်းမခံတဲ့မူဝါဒကိုဆက်လက်ကျင့်သုံးဖို့ဒါပေမဲ့ရွှေပြောင်းဝင်ရောက်လာသူတွေထဲမှာမိဘတွေနဲ့သားသမီးတွေကိုခွဲခြားထိမ့်သိမ့်မှုကိုတော့အဆုံးသတ်ဖို့သမ္မတထရန့်ကပြီးခဲ့တဲ့သတင်းပတ်မှာလက်မှတ်ရေးထိုးညွှန်ကြားထားတာဖြစ်ပါတယ
်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကဥရောပသမ္မတကကနေဒါတို့နဲ့ပိုကောင်းမွန်တဲ့ကုန်သွယ်ရေးသဘောတူညီချက်ရရှိဖို့အတွက်ထပ်မံတိုက်တွန်းလိုက်သလိုတရုတ်နိုင်ငံနဲ့ကုန်သွယ်ရေးချိန်ငွေညာရှိဖို့လည်းလိုအပ်ကြောင်းပြောပါတယ်။ဒါပြင်အတားအဆီးတွေကိုဖယ်ရှားပြီးစိုက်ပျိုးရေးသမားတွေအဆင်ပြေပြေရောင်းဝယ်နိုင်စေချင်ပါတယ်လို့တောင်ကယ်ရိုလိုင်းနာပြည်နယ်ကလူတွေ့ဆုံပွဲအတွင်းထရမ့်ကပြောကြားခဲ့ပါတယ်။ဥရောပသမ္မတနဲ့ကနေဒါနိုင်ငံတွေကိုစိုက်ပျိုးရေးထွက်ကုန်ပစ္စည်းတွေတင်ပို့ရောင်းချရမှာဇေယျစကကြီးမြင့်တာကိုထောက်ပြခဲ့တယ်လို့သူတို့တွေအနေနဲ့ကားရောင်းတာလိုမျိုးအမေရိကန်ကားတွေလည်းရောင်းချနိုင်ခွင့်ရှိစေချင်တယ်လို့ပြောပါတယ်။သမ္မတရွေးကောက်ပွဲကျင်းပခြင်းကတည်းကထရမ့်ဟာအမေရိကန်နေအနေနဲ့ကုန်သွယ်ရေးအကျိုးမြတ်ရရှိဖို့ကိုပထမဦးစားပေးထားပြောကြားခဲ့သလိုအဓိကကုန်သွယ်ပေးနိုင်ငံကြီးတွေနဲ့လည်းကုန်သွယ်ရေးသဘောတူညီချက်သစ်ပြန်ချုပ်ဆိုနိုင်ဖို့ပြောကြားထားတာပါ။ NAFTA ကမြောက်အမေရိကအခွန်ကင်းလွတ်ခွင့်နိုင်ငံများအဖွဲ့ဝင်ကနေဒါ၊မက္ကဆီကိုနဲ့ဥရောပသမဂ္ဂဝင်နိုင်ငံတွေနဲ့လည်းသဘောတူညီချက်သစ်အတွက်ပြန်ပြီးတော့ဆက်စပ်ညှိနှိုင်းဖို့ကိစ္စရပ်တွေပါဝင်ပါတယ်။တရုတ်နဲ့အမေရိကန်ကြားကုန်သွယ်ရမှာကာလကြာရှည်စွာတစ်ဖက်ဆောင်းရင်းအကြီးအကျယ်ကွာဟမှုဖြစ်နေတဲ့ပေါ်ထင်ကြီးဖို့ထရမ့်အစိုးရအဖွဲ့ကတောင်းဆိုထားသလိုအပြင်းထန်ဆုံးစကားလုံးတွေသုံးပြီးတော့လဲတရုတ်နိုင်ငံကိုထရမ့်ကဝေဖန်ခဲ့ပါတယ်။အဲဒီနောက်ကုန်သွယ်ကုန်တွေတိုးစီးကျမယ်ဆိုပြီးတော့တစ်ဖက်နဲ့တစ်ဖက်အပြန်အလှန်ချင်းကြောက်ပြောဆိုနေတာကြောင့်ကမ္ဘာစီးပွားရေးအင်အားအကြီးဆုံးနိုင်ငံနှစ်နိုင်ငံကြားကုန်သွယ်ရေးစစ်ပွဲဖြစ်လာမှာကိုလဲငွေကြေးဈေးကွက်အတွင်းစိုးရိမ်ထိတ်လန့်နေကြတာပါ။သူ့အနေနဲ့အကောင်းဆုံးညှိနှိုင်းလိုပေမဲ့သူတို့ဘက်ကနောက်ထပ် short မပေးတော့တာဟာအလွန်ဆိုးရပြီးတော့မြောက်မြတ်တတညှိနှိုင်းသဘောတူညီချက်ရယူဖို့လိုကြောင်း Trump ကတင်းလာနေမှာပြောကြားခဲ့ပါတယ်ခင်ဗျာ
အမေရိကန်နဲ့တရုတ်ခြားကုန်သွယ်ရေးစစ်ပွဲဖြစ်ရန်ဆဲဆဲအခြေအနေမှာဥရောပသမ္မတနဲ့တရုတ်တို့ကတော့ကမ္ဘာကုန်သွယ်ရေးအဖွဲ့ WTO မှာပြုပြင်ပြောင်းလဲရေးဆောင်ရွက်မဲ့လုပ်ငန်းအဖွဲ့တစ်ခုစတင်ဖို့သဘောတူလိုက်ပါတယ်။ကမ္ဘာကုန်သွယ်ရေးစနစ်လုံနီးလုံဟန်တွေကိုမြင့်တင်ဆောင်ရွက်ဖို့နဲ့နိုင်ငံပေါင်းစုံကုန်သွယ်ရေးစနစ်အပေါ်တိုးလာနေတဲ့ချင်းချောက်မှုတွေကိုတားဆီးကာကွယ်ရေးရည်ရွယ်ဆောင်ရွက်တာဖြစ်ပါတယ်။ပြုပြင်ပြောင်းလဲရေးလုပ်ငန်းအဖွဲ့အနေနဲ့မမျှတတဲ့ကုန်သွယ်ရေးလုံနီးလုံဟန်တွေအစိုးရကတစ်စိတ်တစ်ပိုင်းထောက်ပံ့ပေးမှုရဲ့ပြဿနာတွေနဲ့စီမံစည်းကမ်းတွေကိုခင့်ရက်လျော်ညီစေရေးတို့ကိုဆောင်ရွက်မှာဖြစ်တယ်လို့ဥရောပသမ္မတ EU ရဲ့ထိပ်တန်းအရာရှိတူကဖြစ်ပြောပါတယ်တရုတ်နိုင်ငံရဲ့မမျှတတဲ့ကုန်သွယ်ရေးလုံနီးလုံဟန်နဲ့မူဝါဒတွေနဲ့ပတ်သက်ပြီးအဆင့်မြင့်တင်ဆောင်ရွက်ဖို့ EU ဘက်ကအများစုအဆိုးပြုထားပေမဲ့တရုတ်ဘက်ကလုံလို့တဲ့စန္ဒရှိရလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူးဒေါ်လာ34ဘီလီယံတန်ဖိုးရှိတဲ့တရုတ်ကုန်ပစ္စည်းတွေအပေါ်အကြီးအကျယ်အခွန်ကောက်ဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကဖိအားပေးချင်းချောက်ဆောင်ရွက်လာတဲ့အပေါ်မှာလည်းစိုးရိမ်နေကြတာပါ။နည်းပညာကဏ္ဍမှာနိုင်ငံခြားယင်းနှိမ့်နှံမှုကိုကန့်သက်တားမြစ်ဖို့လည်းစဉ်းစားနေတဲ့အကြောင်းအမေရိကန်အစိုးရကမနေ့တနင်္လာနေ့တုန်းကကြေညာပါတယ်။ကမ္ဘာကုန်သွယ်ရေးအဖွဲ့ရဲ့စီးပင်းစည်းကမ်းတွေကိုပြုပြင်ပြောင်းလဲနိုင်ရေးကလွယ်တဲ့ကိစ္စတော့မဟုတ်ဘူးလို့ဥရောပသမ္မတရဲ့ဒုတိယဥက္ကဋ္ဌကဝန်ခံပြောဆိုပါတယ်။ဥစားပေးကိစ္စရပ်တွေအပေါ်တရုတ်ရဲ့ရှုမြင်ချက်ကကွဲလွဲနိုင်ပြီးအချိန်ယူရမှာဖြစ်တယ်လို့လည်းပြောဆိုထားပါတယ်ရှင်
။ဒမတ်စကတ်နိုင်ငံတကာလေဆိပ်အနီးအစ္စရေးမစိုက်တိုကြီး20ထိမှန်ခဲ့တယ်လို့စီးရီးယားနိုင်ငံပိုင်သတင်းဌာနကဒီကနေ့ကြေညာပါတယ်။ဒါပေမဲ့လည်းအထူးကိအသေးပြောက်စည်းရင်းကိုတော့ဇာနာသတင်းဌာနကပြောဆိုသွားတာမျိုးမရှိပေမဲ့စီးရီးယားတောင်ပိုင်းမှာတပုန်နေရတိုက်ခိုက်မှုအပေါ်အစ္စရေးကလက်တုံ့ပြန်တာဖြစ်တယ်လို့ဆိုပါတယ်။အစ္စရေးမစိုက်တုံးကြီးတွေဟာအစိုးရလိုလားတဲ့ပြည်သူစစ်တပ်ဖွဲ့တွေရဲ့လက်နက်တူလောင်ယုံနေရာလို့ထင်ရတဲ့နေရာကိုထိမှန်ခဲ့တာလို့ဗြိတိန်ခြေစိုက်စီးရီးယားလူခွင့်လီလာဆောင်ကြီးအဖွဲ့ကပြောပါရယ်အစ္စရေးဟာစီးရီးယားနိုင်ငံကိုဝေဟင်ကနေအချိန်ကြီးများစွာပစ်ခတ်တိုက်ခိုက်ခဲ့ပူးရတယ်အီရန်နိုင်ငံကကြောတောက်နောက်ခံပေးထားတဲ့လေဘနွန်နိုင်ငံကဟစ်ဘိုလာတပ်ဖွဲ့တွေကိုလက်နက်ထောက်ပံ့နေတဲ့လမ်းကြောင်းကိုဖျက်တောက်ပစ်ဖို့အနေနဲ့ရောအီရန်အနေနဲ့စီးရီးယားအရေးမှာထဲထဲဝဝင်ပါလာမာကိုတားဆီးလိုတဲ့အတွက်အခုလိုတိုက်ခိုက်တာဖြစ်ပေမဲ့ဒီလိုတိုက်ခိုက်မှုမျိုးနဲ့ပတ်သက်ပြီးတော့အစ္စရေးကထုတ်ဖော်ပြောဆိုတာမျိုးသိမ့်မရှိလာပါဘူး။စီးရီးယားမှာအီရန်တပ်ဖွဲ့တွေဝင်ရောက်လာမှာကိုချင်းချောက်မှုတရက်အဖြစ်အစ္စရေးကရှုမြင်ထားတာပါခင်ဗျာ
။ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းစီစဉ်ရဲ့အင်ကာနေ့ညနေခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ရခိုင်ပြည်နယ်မှာပြီးခဲ့တဲ့နှစ်ထဲသိမ့်နဲ့ချီတဲ့ရိုဟင်ဂျာတွေထွက်ပြေးခဲ့ရတဲ့စစ်ဆင်ရေးတွေမှာတာဝန်ရှိသူတွေအဖြစ်ဥရောပသမ္မတ EU နဲ့ကနေဒါနိုင်ငံတွေကမြန်မာလုံခြုံရေးအရာရှိ9ယောက်ကိုပိတ်ဆို့ဒဏ်ခတ်အရေးယူလိုက်ပါတယ်။တချိန်တည်းမှာပဲ EU နဲ့ကနေဒါတို့ရဲ့ဒဏ်ခတ်မှုမှာထည့်သွင်းထားတဲ့မြန်မာစစ်တပ်ကအရာရှိကြီး2ဦးကိုရခိုင်ပြည်နယ်မြောက်ပိုင်းကစစ်ဆင်ရေးတွေကိုကုတ်ကဲရာမှာအားနည်းခဲ့တယ်ဆိုတဲ့အကြောင်းပြချက်နဲ့တာဝန်ကအနားပေးခဲ့ကြောင်းတမတော်ကာကွယ်ရေးဦးစီးချုပ်ရုံကသတင်းထုတ်ပြန်ခဲ့တာပါ။အနောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်းမှုတာဝန်ယူခဲ့သူဘိုးချုပ်မောင်မောင်စိုးကိုထုတ်ပယ်လိုက်ကြောင်းနဲ့ကာကွယ်ရေးဦးစီးချုပ်ယုံကြည်ရဲ့စစ်စင်ရေးအထူးအဖွဲ့မှူးဒုတိယဘိုးချုပ်ကြီးအောင်ကျော်စိုးကိုလည်းကျန်းမာရေးအရာမင်းလာဂုံပိုင်းကတည်းကတပ်မတော်ကနေနှုတ်ထွက်ခွင့်ပြုထားကြောင်းကြေညာချက်ကဖော်ပြပါတယ်မြန်မာစစ်တပ်အနောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်းမှုတာဝန်ယူခဲ့တဲ့ဘိုးချုပ်မောင်မောင်စိုးကိုတော့အမေရိကန်ပြည်ထောင်စုကပြီးခဲ့တဲ့နှစ်ကတည်းကဒဏ်ခတ်ပိတ်ဆို့ထားတာပါမြန်မာစစ်တပ်နဲ့အစိုးရကတော့နိုင်ငံတကာကဆွဆွဲနေတယ်လို့လူခွေချိုးဖောက်မှုတွေကြဲကြဲပြန့်ပြန့်ဖြစ်ပွားခဲ့တာမရှိကြောင်းနဲ့ကျူးလွန်သူတချို့ကိုလည်းအရေးယူခဲ့တာတွေရှိခဲ့ကြောင်းပြောဆိုထားပါတယ်။ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းကတော့ရခိုင်ပြည်နယ်ကရိုဟင်ဂျာတွေရဲ့အခြေခံအခွင့်အရေးတွေကိုလေးစားလိုက်နာဖို့တိုက်တွန်းထားတာပါ။ဒါပေမဲ့လည်းမြန်မာစစ်တပ်နဲ့အစိုးရတို့ကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိအမှတ်ပြုလက်ခံမထားပါဘူးရှင်။
ထိုင်းနိုင်ငံမြောက်ပိုင်းချင်းရိုင်ခရိုင်တွေကရေဝင်နေတဲ့လိုင်းကူတစ်ခုတည်းကိုဝင်ရောက်သွားရကနေပျောက်ဆုံးနေတဲ့လူငယ်ပေါ်လုံးအသင်းကလူငယ်12ယောက်နဲ့နှီးပြဆရာတဦးတို့ကိုရှာဖွေတဲ့လုပ်ငန်းတွေဒီကနေ့ပြန်စတင်နေပါပြီ။သွားပြီးတော့ဝင်ရတဲ့ဒီလိုင်းကူထဲမှာရေတွေတက်လာတာကြောင့်ပေါ်လုံးသမားတွေကူထဲမှာပြိမိနေတာသုံးညရှိသွားပါပြီ။ပ ဘလုံးသမားတွေကိုထိုင်းရီတွေကလာရောက်ရှာဖွေနေတာဖြစ်ပြီးရေးတက်လာတာကြောင့်ရင်ကုန်သမားတွေအတွက်ရှာဖွေကယ်ဆယ်ရေးလိုရတာပိုပြီးတော့ခက်ခဲစေတယ်လို့ထိုင်းပြည်ရေးဝန်ကြီးကဒီကနေ့အင်္ဂါနေ့မှာပြောပါတယ်လောလောဆယ်ဒီကူတွေကရွှေရီတွေကြာသွားအောင်လုပ်ဖို့လိုသလိုဒါမှသာလိုင်းကူခေါင်းမိုးကိုကြီးပြီးဘယ်နေရာကိုရောက်နေတယ်ဆိုတာခံမှန်းတွက်ဆလို့ရနိုင်မယ်လို့ပြည်ရေးဝန်ကြီးလည်းဖြစ်တဲ့ရဲချုပ်အနုဖုံးပေါ်ဂျင်နာကပြောပါတယ်ရေးလွတ်ပြီးတော့အန်ဒီရဲ့ကင်းတဲ့နေရာတစ်ခုကိုဘလုံးသမားတွေရှာတွေ့ဖို့လဲထိုင်းတာဝန်ရှိသူတွေကမျှော်လင့်နေပါတယ်ဒီကနေ့အင်္ဂါနေ့မနေ့မှာတော့လိုင်းကူအပြင်ဘက်မှာဘောလုံးသမားတွေရဲ့ဆေးမျိုးတွေကလာပြီးတော့ဝတ်ပြုဆူတောင်းခဲ့ကြပါတယ်ခင်ဗျာ
ဗီယက်နမ်နိုင်ငံမြောက်ပိုင်းမှာတော့မိုးသည်ထန်ပြီးရေကြီးမြေပြိုရာကြောင့်လူ15ဦးသေဆုံးခဲ့ရပါတယ်တဘာဝဘေးရန်အတွင်းအိမ်တွေမျောပါကောက်ပဲတိနှံတွေနဲ့လမ်းတွေလည်းပျက်စီးခဲ့ရပြီးအနည်းဆုံး17ဦးပျောက်ဆုံးနေဆဲဖြစ်တယ်လို့ဘေးဒုက္ခဆိုင်ရာစီမံခန့်ခွဲရေးဌာနကပြောဆိုထားပါတယ်မုန်တိုင်းထံကြောင့်ဒေါ်လာ6တန်းကျော်ဖို့ပျက်စီးခဲ့ရတယ်လို့လည်းပြောဆိုထားပါတယ်။ဗီယက်နမ်နိုင်ငံမှာတဘာဝဘေးဒဏ်ကြောင့်နှစ်စဉ်လူပေါင်းရာနဲ့ချီသေဆုံးရသလိုစိုက်ပျိုးရေးနဲ့လမ်းပန်းဆက်သွယ်ရေးလိုအခြေခံအဆောက်အုံတွေလည်းပျက်စီးရတာကြောင့်ဒေါ်လာတန်းနဲ့ချီပြီးဆုံးရှုံးနေရတာဖြစ်ပါတယ
်။ဒီကနေ့ကစားကြမယ့်ကမ္ဘာဖလားပွဲစဉ်တွေကတော့မြန်မာစံတော်ချိန်ည7:00ခွဲမှာအုတ်ဆူစီကအော်စတြေးလျနဲ့ပီရူနောက်ဒီအုတ်ဆူဘိုပြင်သစ်နဲ့အုတ်ဆူဒုတိယဒိမန်တို့ကစားကြပါမယ်။ဒီပွဲမှာတော့ပြင်သစ်ကတရေကစားရင်တော့အုတ်ဆူဘိုဖြစ်ဖို့တည်ကြနေပါရယ်။တကောင်ကျော်စနစ်ခွဲမှာတော့နိုင်ဂျီးရီးယားနဲ့အာဂျင်တီးနာတို့ကစားကြမှာပါ။ဒီပွဲကအာဂျင်တီးနာတို့တေးရေးရှင်ရေးပွဲဖြစ်ပါတယ်။အုတ်ဆူဒုတိယနေရာမှာရှိနေတဲ့နိုင်ဂျီးရီးယားကိုသာဒီပွဲမှာမနိုင်ခဲ့ရင်အာဂျင်တီးနာထွက်ရတော့မှာပါ။တစ်ချိန်တည်းကစားမယ်။နောက်တစ်ပွဲကတော့အိုင်စလန်နဲ့လက်ရှိအုတ်ဆူဘိုခရိုအေးရှားတို့ဖြစ်ပါတယ်။မနေ့ကပွဲစဉ်၄ခုမှာတော့အီရန်နဲ့ပေါ်တူဂီကတကိုးစီတရေကြပါရယ်စပိန်နဲ့မော်ရိုကိုကလည်း၂ကိုးစီနဲ့တရေကစားထားပါရယ်ဆော်ရီနဲ့အီဂျစ်မှာတော့ဆော်ရီက၂ကိုး၁ကိုးနဲ့နိုင်ထားပါရယ်ဥရုဂွေးနဲ့ရုရှားမှာတော့ဥရုဂွေးကအင်ရှင်ရုရှားကို၃လုံးသွင်းပြီးတော့အပြတ်အနိုင်ယူခဲ့ပါရယ်ခင်ဗျာ
မတ်တင်ထိုင်တဲ့ကောင်အောင်တို့ကတင်းလေးကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့တင်းဆောင်းမတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့ဒီရခိုင်ရင်းနဲ့ပတ်သက်ပြီးတော့နိုင်ငံတကာရဲ့ဖိအားပေးမှုတွေပေါ်မြန်မာဆွေရဘက်ကတုံ့ပြန်မှုကိုတင်ဆက်ပေးခြင်းပါတယ်ရခိုင်ပြည်နယ်ကပြည်ပခါရီနဲ့ဆက်နွယ်ပြီးတော့ပိတ်ဆို့တန်ခတ်မှုတွေအပါအဝင်နိုင်ငံတကာကဖိအားပေးနေတာတွေဟာမြန်မာနိုင်ငံအသွင်ကူးပြောင်းရေးလုပ်ငန်းတွေကိုမထိခိုက်ဖို့လိုအပ်တဲ့ကြောင်းမြန်မာဆွေရကသတိပေးလိုက်ပါတယ်ရခိုင်ပြည်နယ်ကပြည်ခရီးအတွင်းလူခွင့်ချိုးဖောက်မှုတွေမှာတာဝန်ရှိတဲ့ဆိုတဲ့ဆွဆွဲချက်နဲ့မြန်မာလုံခြုံရေးအရာရှိကြီး9ယောက်ကိုဥရောပသမဂ္ဂ EU နဲ့ကနေဒါနိုင်ငံတွေကတံခတ်မှုအသစ်တွေချမှတ်လိုက်တဲ့အကြောင်းကြေညာခဲ့ပြီးတဲ့နောက်မှာပဲမြန်မာဆွေရကတုံ့ပြန်လိုက်တာလည်းဖြစ်ပါတယ်။ပြည်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့မဆုမွန်ကပြောပြပေးပါလိမ့်မယ်။
ဟုတ်ပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်ထဲပဋိပက္ခတွေကြောင့်အိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုလူသိန်းနဲ့ချီထွက်ပြေးခဲ့ရတဲ့အထိဖြစ်ခဲ့ရတဲ့အပေါ်တာဝန်ရှိသူတွေအဖြစ်မြမလုံခြုံရေးတပ်ဖွဲ့ကအရာရှိကြီး9ဦးကို EU နဲ့ကနေဒါနိုင်ငံတို့ကပိတ်ဆို့တန်ခတ်မှုတွေချမှတ်လိုက်ကြောင်းမနေ့တုန်းကပဲကြေညာလိုက်တာပါမြမအစိုးရကတော့ရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးနိုင်ငံတကာရဲ့ဖိအားတွေဟာပြည်တွင်းကပြုပြင်ပြောင်းလဲရေးကြိုးပမ်းမှုတွေကိုထိခိုက်မှာစိုးရိမ်ကြောင်းတုံ့ပြန်လိုက်ပါတယ်အထူးသဖြင့်ကတော့အရေးယူတန်ခတ်မှုတွေချမှတ်ရမှာအသွင်ကူးပြောင်းရေးလုပ်ငန်းတွေကိုမထိခိုက်စေဖို့လိုအပ်တယ်ဆိုတဲ့အကြောင်းနိုင်ငံတော်သမ္မတရုံးညွှန်ကြားမှုချုပ်ဦးဇော်ထေးက VOA မြန်မာပိုင်းကိုအခုလိုပြောပါဗျာ
မြန်မာနိုင်ငံကိုဆန့်ရှင်လုပ်မယ်ဘယ်လိုမျိုးရေးယူတန်ခတ်မှုတွေလုပ်မယ်ဆိုရင်ကျွန်တော်တို့ပြောချင်တဲ့ချက်ကနံပါတ်1ပြည်သူလူထုရဲ့လူမှုစုဝါးကိုမထိခိုက်ဖို့လိုတယ်နံပါတ်2ကမျိုးရတယ်လည်းတမန်ရည်နဲ့ကျွန်တော်ညီငယ်ရေးလုပ်ငန်းတွေမထိခိုက်ဖို့လိုတယ်နံပါတ်3အချက်ကကျွန်တော်နိုင်ငံရဲ့ဒီမိုကရေစီပြန်ပြောင်းရေးကိုမတိကျဖို့လိုတယ်ဒီအချက်တွေကကျွန်တော်ဟိုဒီလေးနဲ့ပြောတာဖြစ်တယ်ဒီအရာတွေကိုမတိကျဖို့တုံ့တက်စဉ်းစားပြီးလုပ်ဖို့လိုတယ်ဆိုတော့ကျွန်တော်ပြောချင်တာ
EU နဲ့ကနေဒါနိုင်ငံတွေကတော့ရခိုင်ပြည်နယ်ကစစ်စင်ရေးတွေအတွင်းရိုဟင်ဂျာတွေပေါ်မှာကျူးလွန်တဲ့လူခွေချိုးဖောက်မှုတွေကြောင့်မြန်မာစစ်တပ်နေကြားဆောင်တက်တဲ့ရဲတပ်ဖွဲ့ကအရာရှိ9ယောက်ကိုပြည်ဝင်ခွင့်ပိတ်ပင်တာပိုင်ဆိုင်မှုတွေထိန်းချုပ်တာအပါအဝင်ပြစ်မှတ်ထားတန်ခတ်အရေးယူလိုက်ကြောင်းမနေ့တုန်းကကြေညာခဲ့တာပါရခိုင်ပြည်နယ်မြောက်ပိုင်းကလုံခြုံရေးကင်းစခန်း30လောက်ကိုပြီးခဲ့တဲ့နှစ်ဩဂုတ်လတည်းစီးနင်းတိုက်ခိုက်ခဲ့တဲ့ ARSA အစိုးရအုပ်စုကိုလိုက်လံနှိမ်နင်းတဲ့စစ်စင်ရေးတွေအတွင်းလူခွေချိုးဖောက်မှုတွေဟာ ူမျိုးစုလိုက်ရှင်းလင်းတဲ့အဆင့်အထိရောက်ခဲ့ကြောင်းလဲနိုင်ငံတကာအတိုင်းဝိုင်းကဆွဆွဲထားပါတယ်မြန်မာစစ်တပ်နဲ့အစိုးရဘက်ကတော့နိုင်ငံတကာကဆွဆွဲနေတဲ့အဆင့်အထိလူခွင့်ချိုးဖောက်မှုတွေမရှိခဲ့ကြောင်းနဲ့ကျူးလွန်သူတချို့ကိုလည်းအရေးယူခဲ့တာရှိကြောင်းပြောဆိုထားပါတယ်လူခွင့်ချိုးဖောက်မှုဆွဆွဲချက်တွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးဖို့မြန်မာအစိုးရဘက်ကကြိုးပမ်းမှုတွေရှိနေကြောင်းနဲ့နိုင်ငံတကာရဲ့ဆွဆွဲမှုတွေကလည်းအထောက်ထားခိုင်ခိုင်လုံလုံပြသနိုင်မှုလိုအပ်ကြောင်းမနေ့တုန်းကတန်ခတ်မှုတွေအပေါ်တုံ့ပြန်ရမှာဥဇော်ထေကအခုလိုပြောပါတယ်
မြန်မာနိုင်ငံဆိုတော့အနေနဲ့ဒီချိုးဖောက်မှုတွေကိုမျက်စိတုံးမြင်မနေခြင်းမရှိဘူး။အမှတ်တကျကမျက်စိတုံးမြင်မနေတာမရှိဘူး။မြန်မာနိုင်ငံကဒီဟာတွေကိုကျွန်တော်တို့မတိကျကြုံပြုပြစ်လူပြစ်နေတာမရှိဘူး။နံပါတ်3ချက်ကချိုးဖောက်မှုတွေရှိတယ်မှန်တယ်ဆိုရင်ကျွန်တော်တို့ကဥပဒေနဲ့ညီတိရောက်အရေးယူမယ်ဆိုတာပြောထားတာ။အဲ့ဒီချက်တိုင်းမှာကျွန်တော်ကဖော်ရနေတာ။အဲ့လိုမျိုးတောင်းဝန်ခံမှုတောင်းဝန်ယူမှုနဲ့ပတ်သက်လို့ဒီကိစ္စချိုးဖောက်မှုတွေရှိတယ်ဆိုတဲ့ဆိုးဆိုးကြက်ကြက်တွေကကျွန်တော်တို့ကအများကြီးရှိတယ်အများကြီးတော့လည်းဒီဟာတွေကိုစစ်စစ်လိုက်တဲ့အခါမှာဟိုကျွန်တော်တို့အဓိကတော့နံပါတ်၁ချက်အာသာပေါ့နော်အာသာအကြံပေးအဖွဲ့စည်းအစိုးရအကြံပေးပေါ်စည်းတွေတိုက်လို့ဒီကစားနိုင်ဖြစ်လာတယ်ဒါကိုနိုင်ငံတကာကသတိပြုဖို့လိုတယ်ဒါကြီးရဲ့ပြဿနာတွေရဲ့အဓိကဟိုပရိုဂရမ်မိတ်တာပြဿနာတွေခံပြီးရတာအာသာအစိုးရအကြံပေးအဖွဲ့ဖြစ်တယ်ဆိုတာသတိထားဖို့လိုတယ်
မနေ့တော့က EU နဲ့ကနေဒါနိုင်ငံတွေကအရေးယူဖို့ကြေညာလိုက်တဲ့အထဲမှာတော့ကာကွယ်ရေးဝန်ကြီးဌာနအမှတ်3စစ်စင်ရေးအထူးအဖွဲ့မှုအဖြစ်2015ခုနှစ်ဩဂုတ်လကနေ2015ခုနှစ်နှစ်ကုန်အထိတာဝန်ယူခဲ့တဲ့ဒုတိယဗိုလ်ချုပ်ကြီးအောင်ကျော်စောအနောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်းမှုအဖြစ်2016ခုနှစ်အောက်တိုဘာကနေ2019ခုနှစ်နိုဝင်ဘာလအထိတာဝန်ယူခဲ့တဲ့ဗိုလ်ချုပ်မောင်မောင်ဆိုနောက်ရခိုင်ပြည်နယ်အတွင်းနယ်မြေရှင်းလင်းရေးစစ်ဆေးရေးတွေမှာပါဝင်ခဲ့ကြတဲ့ဗိုလ်မှူးချုပ်တန်ဦးဗိုလ်မှူးချုပ်အောင်အောင်ဗိုလ်ချုပ်ခင်မောင်ဆိုနောက်နေကြားစောင့်တက်ဖွဲ့မှုအဖြစ်တာဝန်ယူခဲ့တဲ့ရဲမှူးချုပ်တူရစန်းလွင်နဲ့ရဲချုပ်တန်စင်ဦးတို့ပါဝင်ကြပါတယ်အဲ့ဒီအထက်ကမှဒုတိယဗိုလ်ချုပ်ကြီးအောင်ကျော်စောနဲ့ဗိုလ်ချုပ်မောင်မောင်စိုးတို့ကိုတော့တာဝန်ကနေဖယ်ရှားထားကြောင်းမနေ့တုန်းကပဲတက်မတော်ကာကွယ်ရေးဦးစီးချုပ်ရုံးကသတင်းထုတ်ပြန်ခဲ့ပါတယ်။အနောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်မှုအဖြစ်တာဝန်ယူခဲ့တဲ့ဗိုလ်ချုပ်မောင်မောင်စိုးကိုတော့အမေရိကန်ပြည်ထောင်စုကလည်းပြီးခဲ့တဲ့နှစ်ကတည်းကတန်ခတ်အရေးယူထားတာဖြစ်ပါတယ်ရှင်။
မဆူမွန်တင်ဆက်ပေးထားတာဖြစ်ပါတယ်။အခုတဆက်ထဲမှာကိုပဲဒီမြန်မာလုံခြုံရေးအရာရှိကြီးတွေကို EU နဲ့ကနေဒါတို့ကတန်ခတ်ပိတ်ဆို့လိုက်တဲ့အကြောင်းကိုပဲဆက်ပြီးတော့တင်ဆက်ပေးကြပါမယ်။ရခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့လူခွင့်ချိုးဖောက်မှုတွေနဲ့ဆက်နွယ်ပြီးတော့မြန်မာလုံခြုံရေးအရာရှိကြီး9ယောက်ကိုဥရောပသမဂ္ဂ EU နဲ့ကနေဒါနိုင်ငံတို့ကနေပြီးတော့ပိတ်ဆို့တန်ခတ်ရေးယူလိုက်တဲ့အကြောင်းကြေညာလိုက်တဲ့တစ်ချိန်တည်းမှာကိုပဲတာဝန်ရှိသူတချို့ကိုရေးယူမှုတွေရှိခဲ့တဲ့အကြောင်းမြန်မာစစ်တပ်ကလည်းသတင်းထုတ်ပြန်လိုက်တဲ့အတွက်အပြုသဘောဆောင်တဲ့ခြေလှမ်းအဖြစ်မျှော်လင့်မှုတွေလည်းရှိနေပါသေးတယ်။မြန်မာစစ်တပ်ကတော့ရခိုင်ပြည်နယ်ကပဋိပက္ခတွေကိုကင်တွယ်ဖြေရှင်းရမှာအားနည်းတဲ့အတွက်တာဝန်ကနေဖယ်ရှားခဲ့တာဖြစ်တဲ့အကြောင်းပြောဆိုထားပေမဲ့လူခွင့်ချိုးဖောက်မှုတွေအတွက်တာဝန်ရှိသူတွေအဖြစ်အရေးယူခဲ့တယ်လို့တော့ကြေညာချက်မှာဖော်ပြမထားပါဘူး။နိုင်ငံတကာထံခတ်မှုတွေနဲ့မြန်မာစစ်တပ်ရဲ့တုံ့ပြန်ချက်တွေအပေါ်သဘောထားမြင်တွေကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ဆက်ထားပါတယ်ရှင်။
ဟုတ်ကဲ့ရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးတမ်မတော်ကဒုတိယဗိုလ်ချုပ်ကြီးတဦးဗိုလ်ချုပ်တဦးအပါအဝင်အရာရှိကြီး9ယောက်နဲ့နေကြားဆောင်တပ်ဖွဲ့ကရဲမှူးချုပ်နဲ့ရဲချုပ်2ဦးစုစုပေါင်း9ဦးကိုလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးအရေးယူတန်ခတ်လိုက်ကြောင်းဥရောပသမဂ္ဂ EU ကတနင်္လာနေ့ကထုတ်ပြန်လိုက်တာပါအဲ့ဒီနေ့ကပဲမြန်မာတမ်မတော်ကဒုတိယဗိုလ်ချုပ်ကြီးတဦးနဲ့ဗိုလ်ချုပ်တဦးကိုကိုယ်ကဲကြမ်းမှုအားနည်းတဲ့အတွက်အရေးယူကြောင်းထုတ်ပြန်ပါတဲ့ဒီလိုထုတ်ပြန်တဲ့အပေါ်နိုင်ငံရေးလိလာသုံးသပ်သူဒေါက်တာရံမျိုးသိန်းကတိုးတက်မှုတရက်ဖြစ်ကြောင်းအခုလိုပြောဆိုပါတယ
်ကျွန်တော်တို့ဒီမြန်မာတပ်မတော်အမိနဲ့လည်းပဲသူ့ရဲ့စီနီစီကန်လုံပိုင်ခွင့်ပုံနေရနေပြီးတော့ဒီအရေးယူဆောင်ရွက်မှုနော်စုံစမ်းဖော်ထုတ်မှုကိုလုပ်ခဲ့တယ်လို့မြင်တယ်အဲ့တော့တပ်မတော်အမိနဲ့ပေါ့လေဒီလိုစုံစမ်းစစ်ဆေးမှုတွေတော့တော့ဒီဒုတိယဗိုလ်ချုပ်ကြီးအဆင့်အထိအရေးယူဆောင်ရွက်မှုတွေလုပ်လာတာဟာဒါတူတမှုအစားလေလို့ကျွန်တော်ကတော့မြင်တယ
်။လက်ရှိမြန်မာနိုင်ငံရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေနဲ့ပတ်သက်ပြီးနိုင်ငံတကာရဲ့ယုံကြည်ထောက်ခံမှုတွေရရှိနိုင်ဖို့လိုအပ်ကြောင်းလည်းဒေါက်တာရံမျိုးသိန်းကသုံးသပ်ပါတဲ့
။လက်ရှိအခြေအနေမှာမြန်မာအစိုးရရောနော်ခေတ္တတွေရောတက်မတော်ဒီမြန်မာနိုင်ငံမှာကြုံတွေ့နေရတဲ့စိန်ခေါ်မှုတွေအကျအသေးတွေနဲ့ဆက်ဆက်ပြီးတော့ပဲဖြစ်ဖြစ်ဟိုဖိအားပေးမှုတွေခံခတ်ပေးဆိုမှုတွေနဲ့ပတ်သက်ပြီးတော့ပဲဖြစ်ဖြစ်နိုင်ငံတကာအတိုင်းအဝိုင်းနဲ့မဖြစ်မနေတိတိဆက်ဆံမှုလိုအပ်တယ်လို့မြင်တယ်။အဲတော့နိုင်ငံတကာရဲ့ဖိအားတွေမြင့်မားလာလေလေကိုယ်နိုင်ငံရဲ့နိုင်ငံတကာနဲ့ဆက်ဆံမှုကိုချက်ထွန်းဖို့လိုအပ်လေလေလို့အဲလိုမြင်ပါတယ်။နိုင်ငံတကာအတိုင်းအဝိုင်းရဲ့ယုံကြည်မှုနဲ့ထောက်ခံမှုဝန်ရံမှုတွေကိုကြေကြေပြန့်ပြန့်ရရှိနိုင်မှမြန်မာနိုင်ငံရဲ့ဒီမိုကရေစီအပြောင်းလဲဟာအကြောင်းမှန်ပေါ်ကိုရောက်နိုင်တယ်လို့မြင်တယ်။အဲတော့နိုင်ငံတကာအတိုင်းအဝိုင်းဆိုတဲ့နေရာမှာကုလသမဂ္ဂအပါအဝင် အနောက်နိုင်ငံတွေရဲ့ဒီကြုံကြုံမှုနဲ့ထောက်ခံဝေးရမှုဟာအရေးကြီးတယ်လို့သုံးသပ်ပါတယ်
။ရခိုင်ပြည်နယ်ရေးခင်းမှာဥပဒေတက်ကြော်လွန်ဆောင်ရွက်တာတွေကိုနယ်ပယ်အသီးသီးမှာစုံစမ်းစစ်ဆေးတာဖော်ထုတ်ရေးယူတာတွေကိုကြဲကြဲပြန့်ပြန့်လှုပ်ဆောင်နိုင်မယ်ဆိုရင်နိုင်ငံတကာရဲ့ယုံကြည်မှုကိုပုံမိုရနိုင်မှာဖြစ်ကြောင်းဆက်ပြောပါတယ်။အခြားနိုင်ငံရေးသုံးသပ်သူတဦးဖြစ်တဲ့ဦးမောင်မောင်ဆိုကတော့တက်မတော်ရဲ့ထုတ်ပြန်ချက်အပေါ်မှာအခုလိုပြောဆိုပါတယ
်တက်မတော်အနေနဲ့ကစောစောပိုင်းနေကနေပြည်သူ့ဝန်မှုရဲ့အများကြီးကျုံနေရတဲ့ချိန်တွေကဒီဘူးမောင်မောင်ဆိုလိုပါလို့ရင်းစားကြားရတဲ့ကျောင်းထဲနဲ့6လောက်ရှိပြန်တယ်အဲ့တော့ EU နေနဲ့လုတာကဆိုလို့ရှိရင်တက်မတော်အနေနဲ့ပြောလို့အားသာတာတော့ဒီတက်မတော်အနေနဲ့ဆိုရအောင်ရည်ရည်ပြီးရပြီဆိုတဲ့ပုံစံမျိုးပြောခြင်းတွေလို့အသေးပဲကောက်လို့ရမှာထင်တယ်အဲ့တော့နိုင်ငံကငါအပြစ်တင်ဆွဆွဲနေတယ်လို့ပဲသူတို့လည်းလိုအပ်တဲ့အရင်းဆောင်မှုတွေလုပ်ထားပြီးဖြစ်တယ်ဆိုတာတက်ကပေါ်ပြလိုက်တာပဲလို့ထင်ပါတယ
်။ဥရောပသမ္မတကလူခွင့်ရေးချိုးဖောက်မှုတွေကြောင့်ရေးယူရာလို့ထုတ်ပြန်ပြီးတက်မရော်ကကိုကဲကြက်မတ်မှုအားနဲ့ချက်ကြောင့်ရေးယူရာလို့ထုတ်ပြန်ထားတဲ့အပေါ်မှာဦးမောင်မောင်ဆိုကအခုလိုသုံးသပ်ပြောဆိုပါတယ်။
အဲ့တော့ကလူခွင့်ရေးချိုးဖောက်တယ်ပါဖြစ်တယ်ညစ်တယ်ပေါ့သူကတော့စဉ်းစားကိုကဲမှုညံ့တယ်လို့သုံးတာပေါ့အဲ့တော့ဘာလို့ဒီဒီရခိုင်ကိစ္စမှာတောင်းရင်ရှိနေရေးရဲပေါ့ဗျာအဲတုံးဆွဲမှုမတူဘူးပေါ့ဗျာဒါတော့ငငယ်ရင်းမှာတော့အနေကြီးကတုံးဆွဲတာလို့တက်မလို့တုံးဆွဲတော့ငငယ်ဆွဲတယ်ဟောတာကြီးကတော့ခုနကမတူကြဘူးဗျာကျွန်တော်တော့အဲ့လိုပဲမြင်ပါတယ်အဲအဲ့ဒါတော့အရင်ပေါ့လို့ရပေါ့တစ်ဖက်နဲ့တစ်ဖက်ကတော့အဲ့လိုပဲရှိနေမယ်ထင်ပါတယ
် EU ကထုတ်ပြန်တဲ့စင်းပါရာရှိကြီး9ဦးအနက်မှာ3ယောက်ကိုရေးယူထားတာတွေ့ရကြောင်းလဲဥမမောင်ဆိုကပြောပါတယ်ကျမရော်ကရေးယူကြောင်းထုတ်ပြန်ချက်မှာကျမရော်ကစစ်စင်ရေးအထူးဖွဲ့မှုဒုတိယပိုချုပ်ကြီးအောင်ကျော်စောအနောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်းမူဟောင်းဗိုလ်ချုပ်မမောင်ဆိုးတို့ဖြစ်ပြီးနေကြားဆောင်တပ်ဖွဲ့မှုဖြစ်တဲ့ရဲမှုချုပ်သူရဆန်းလွင်ကိုလည်းပြီးခဲ့တဲ့မေလကတာဝန်ကနေဖယ်ရှားခဲ့တာဖြစ်ပါတယ်လူခွင့်ရေးလှုပ်ရှားသူတွေကတော့ရခိုင်ပြည်နယ်ကပြိပခရိနဲ့ဆက်နွယ်ပြီးလုံခြုံရေးတပ်ဖွဲ့ဝင်တွေကိုတာဝန်ကအနာပေးယုံနဲ့မလုံလောက်ပဲလိုအပ်တယ်လို့ရေးယူဆောင်ရွက်ဖို့လိုအပ်တယ်လို့လည်းတိုက်တွန်းနေကြပါတယ်
။ကုမှုဆိုတင်ပေးပို့ထားတာဖြစ်ပါတယ်။ VOA ကနေအင်္ဂါနေ့ညနေခင်းစီစဉ်တွေကိုဆက်ပြီးတော့ဒိုင်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဒေါက်တာရှင်များရှင်ခုတစ်ခါမှတော့ဒီနေ့ညဒိုင်လီလိုင်းစီစဉ်မှာဘာတွေဆင်းနေဖို့ရှိလဲဆိုတာကိုကြည့်အောင်ပါ။
သောတာရှင်များရှင်ပြီးဆုံးသွားတဲ့ NLD ပါတီရဲ့နိုင်ငံလုံးဆိုင်ရာညီလာခံအတွင်းမှာအမျိုးသားပြန်လည်တင်မြင့်ရင်းနဲ့ငြိမ်းချမ်းရေး2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပြည်သူတွေရဲ့လူမှုစီးပွားဘဝတိုးတက်မြင့်မားရေးအပါအဝင်2018ကြားပြတ်နဲ့2020အထွေထွေရွေးကောက်ပွဲအောင်နိုင်ရေးစတဲ့ကဏ္ဍစုံကိုဆွေးနွေးခဲ့ကြပြီးတော့အဲ့ဒီလုပ်ငန်းစဉ်တွေအကောင့်ထဲပေါ်တဲ့နေရာမှာတော့ပြည်သူလူထုထိခိုက်နစ်နာမှုအ ਨੇ ဆုံးဖြစ်စေတဲ့နိုင်ငံရေးနည်းလမ်းကိုရွေးချယ်ဆောင်ရွက်သွားမယ်လို့ညီလာခံအပီးသတင်းစာရှင်းလင်းပွဲမှာပါတီတာဝန်ရှိသူတွေကပြောဆိုသွားပါတယ်ပါတီညီလာခံကချမှတ်ခဲ့တဲ့ရှေ့လုပ်ငန်းစဉ်တွေနဲ့တိုင်းပြည်ရဲ့လိုအပ်ချက်တွေအပေါ်တောတာရှင်တွေရဲ့အမြင်တွေကိုအခုလာမယ့်အင်္ဂါညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ကျမတို့စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ် ရုံးဖုန်းနံပါတ်က12392382555လေးဖြစ်ပြီးဆွေးနွေးလိုတဲ့အကြောင်းအရာကို burmese@voanews.com email လိပ်စာကိုလည်းပေးပို့နိုင်ပါတယ် VOE မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းမိမိတို့ဆွေးနွေးလိုတဲ့အကြောင်းအရာတွေကိုရေးသားပေးပို့လို့ရပါတယ်အင်္ဂါနေ့ညဒရက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်နေအားလုံးကိုဖိတ်ခေါ်အပ်ပါတယ်ရှင
်သောတာရှင်နေနေနဲ့ဒီနေ့ည9နာရီအစီအစဉ်မတိုင်ခင်ချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမြန်မြန်ကြဖို့ကိုလည်းထပ်ပြီးတော့ဖိတ်ခေါ်လိုက်ပါတယ်ဒရက်လေးလိုက်အစီအစဉ်ကိုအပတ်စဉ်အင်္ဂါနေ့စနေညတိုင်းမှာတင်ဆက်ပေးနေကြဖြစ်ပါတယ်ရှင်ခုတစ်ခါမှာတော့ American နဲ့ Mexico နယ်စပ်ရွှေပြောင်းနေထိုင်သူတွေအရေးသတင်းတစ်ပုဒ်ကိုတင်ဆက်ပေးကြပါတယ်မက္ကဆီကိုနယ်စပ်ကနေပြီးတော့အမေရိကန်ပြည်အောင်စုတဲကိုတရားမဝင်ဝင်ရောက်လာဖို့ကြိုးစားတဲ့ရွှေပြောင်းနေထိုင်သူတွေကိုတရားရုံးမှာကြားနာစစ်ဆေးခြင်းမရှိဘဲနဲ့အကုန်လုံးကိုပြန်ပို့ပြစ်မယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။ဒါအရင်ရောက်နေပြီးသားလူတွေဥပဒေအတိုင်းရင်ဆိုင်ကြားဖို့အတွက်စောင့်ဆိုင်နေတဲ့အချိန်မှာပဲဒီနယ်စပ်မှာထောင်ထဲချတဲ့သူတွေထပ်မံရောက်ရှိလာနေချိန်မှာသမ္မတကအဲ့လိုပြောလိုက်တာလည်းဖြစ်ပါတယ်။ရွှေပြောင်းနေထိုင်သူမိသားစုတွေကိုကြားနာစစ်ဆေးခြင်းမလုပ်နိုင်အစိုးရအနေနဲ့ငွေအားလူအားစရဲ့အရင်းမြစ်တွေနည်းလာပြီဖြစ်တဲ့အကြောင်းသမ္မတအင်ဗီရောကလည်းတင်းတာနေတော့ပြောဆိုလိုက်ပါတယ်။တိုင်းပြည်တောင်ပိုင်းဒေသကနေဝင်ရောက်လာနေကြတဲ့တရားမဝင်ရွှေပြောင်းနေထိုင်သူတွေအရေးအမြဲတမ်းဖြေရှင်းနိုင်မဲ့နည်းလမ်းရှာဖွေလှုံ့ဆော်ကြဖို့အစိုးရကတောင်းဆိုနေတဲ့အကြောင်း VOA သတင်းတော်စလာတီစာဟုတ်ကပေးပို့ထားတဲ့သတင်းကိုတော့ကိုစောဝင်းလိုင်းကတင်ဆက်ပေးပါလိမ့်မယ်
။တရားမဝင်ရွှေပြောင်းနေထိုင်သူတွေကိုအပြစ်ပေးအရေးယူခြင်းမပြုဖို့တက္ကသိုလ်ပြည်နယ်အတွင်းကနေဆက်မျိုးမှာရှိတဲ့အကျဉ်းထောင်အပြင်မှာတင်းလာနေကခြိတက်ဆန္ဒပြခဲ့ကြပါတယ်။ပ ဖန်စီခံထားရသူအများစုဟာဆင်းရဲနွမ်းပါမှုနဲ့ကြောက်ရွံ့မှုတွေကနေထွက်ပြေးလာကြတာဖြစ်ပါတယ်။အမေရိကန်နိုင်ငံသားတွေဘေးကင်းလုံခြုံရေးအတွက်တရားမဝင်ဝင်ရောက်လာသူတွေကိုအရေးယူရမယ်လို့ပြည်ထောင်စု၈နှစ်ကျော် Jeff Sessions ကပြောပါတယ
်။ It would be an insult to those who come here legally waiting their turn.making their application
ဒီလူတွေကိုအေးမြူဆိုရင်ဒီနိုင်ငံနဲ့တရားဝင်ဝင်လာဖို့ရှောက်လာတယ်ဖြစ်ပြီးသူတို့လည်းစောင့်နေတဲ့သူတွေကိုစော်ကားရောက်ပါလိမ့်မယ်ဒီထက်ပိုအရေးကြီးတာကတော့အန်ဒီယားဖြစ်စင်နေတဲ့ခက်ခဲကြမ်းတမ်းတဲ့ဒီခီးလန်းကိုကလေးတွေခေါ်ပြီးလာကြဖို့မိဘတွေကိုအားပေးရရောက်စေပါလိမ့်မယ်ဒီတိုင်းလည်းဖြစ်နေပါတယ
်တရားမဝင်ဝင်လာကြတဲ့မိသားစုတွေထံကကလေးတွေကိုတီးကြစီထိန်းသိမ်းထားတဲ့အစီအစဉ်ကိုရပ်တန့်ဖို့သမ္မတဒေါ်နယ်ထရမ့်ကပြီးခဲ့တဲ့သတင်းပတ်အတွင်းသမ္မတအမိန့်ကြေညာချက်ကိုလက်မှတ်ရေးထိုးထုတ်ပြန်ခဲ့ပါတယ်ဒါပေမဲ့အခုတော့တရားမဝင်ဝင်လာသူအလုံးကိုယုံတင်စစ်ဆေးခြင်းမရှိဘဲအကုန်ပြန်ပို့မယ်လို့သူကပြောပါတယ်
။ We want a system where when people come in illegally they have to go out.
တရားမဝင်ဝင်လာသူတွေကိုပြန်ပို့နိုင်တဲ့စနစ်ကျွန်တော်တို့မှာရှိဖို့လိုပါတယ်
။သမ္မတရဲ့အဲ့ဒီလိုပြောဆိုမှုဟာဖွဲ့စည်းပုံနဲ့ကန့်ညီခြင်းမရှိဘူးလို့ ACLU လူ့ခွင့်ရေးအဖွဲ့က Lee Garland လို့ပုဂ္ဂိုလ်တွေကပြောပါတယ်။
The framers of the Constitution said that due process applies to all persons, not all citizens, and they did that deliberately.
ဖွဲ့စည်းပုံကိုရေးဆွဲခဲ့တဲ့သူတွေကဥပဒေနဲ့အညီလူတိုင်းကိုပြုမှုဆက်ဆံရမယ်လို့ရေးထားခဲ့တာပါ။နိုင်ငံသားတိုင်းလို့ရေးခဲ့တာမဟုတ်ပါဘူး။နိုင်ငံသားမဟုတ်သူတွေကိုပါဥပဒေနဲ့အညီပြုမှုဆက်ဆံဖို့အဲ့ဒီလိုတမင်ရေးထားခဲ့တာပါ။ဒါဟာဖွဲ့စည်းပုံထဲကတခြားနေရာတွေမှာနိုင်ငံသားတွေပဲရပိုင်권ရှိတဲ့အခွင့်အရေးနဲ့ကွဲပြားခြားနှောင်အောင်ရေးသားထားတဲ့အပိုက်ဖြစ်ပါတယ်။ဥပဒေနဲ့အညီလှုပ်ဆောင်ခြင်းဆိုတာဟာလူတိုင်းအတွက်ဖြစ်ပါတယ်
။ဒါပေမဲ့လက်ရှိလူဝင်မှုကြီးကြပ်ရေးလှုံ့ဆော်မှုတွေအရဥပဒေလမ်းကြောင်းအတိုင်းလှုပ်ဆောင်ဖို့၃နှစ်ကနေ၄နှစ်အထိကြာနိုင်ပါတယ်။ရွှေပြောင်းနေထိုင်သူတွေကိစ္စမဖြေရှင်းနိုင်ခင်သူတို့ကိုထိန်းသိမ်းထားရေးအတွက်လိုအပ်တဲ့အရေးအမြစ်တွေကုန်တော့မယ်လို့အင်ဗျူရောပြောခွင့်ရဆာရာဆန်ဒါစ်ကတနင်္လာနေ့မှာပြောပါတယ်။
The president is focused on securing our borders and reforming our immigration system to prevent the crisis at the border from getting worse.
နေဆက်မှဖြစ်နေတဲ့ကိစ္စတွေပိုဆိုးမလာအောင်တမရအနေနဲ့နေဆက်လုံခြုံရေးနဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာစနစ်ကိုပြုပြင်နိုင်ဖို့ကြိုးပမ်းနေတာပါ
။လူဝင်မှုကြီးကြပ်ရေးစနစ်ပြင်ဆင်ရေးအတွက် Republican တွေရဲ့အဆိုပြုချက်ကိုဒီမိုကရက်လွတ်တော်အမတ်တွေကပယ်ချနေကြောင်းအင်ဗီတော်ကတနင်္လာနေ့မှာဆွဆွဲပြောဆိုပါတယ်။တမရထရမ့်ကတော့အရင်တမရကနေဆက်ဒေသလုံခြုံအောင်မလုပ်ခဲ့ဘူး။အမေရိကန်ပြည်ထောင်စုအတွင်းကရာဇဝတ်မှုအများအပြားကိုတရားမဝင်ရှေ့ပြောင်းနေထိုင်သူတွေကကျူးလွန်နေတယ်ဆိုပြီးအပြစ်ဖို့ပြောဆိုနေပါတယ်ခင်ဗျာ
။ကုစုံဝင်းလိုင်းတင်ဆက်ပေးထားတာဖြစ်ပါတယ်။ခုခါမှာတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းကြေညာကိုမှတ်တင်ရင်ထက်ကကြီးညာပေးပါလိမ့်မယ်။
ရှခိုင်းပြည်နယ်မှာပြီးခဲ့တဲ့နှစ်ထဲတိမ်းနဲ့ချီတဲ့ရိုဟင်ဂျာတွေထွက်ပြေးခဲ့ရတဲ့စစ်စင်ရေးတွေမှာတာဝန်ရှိသူတွေအဖြစ်မြန်မာလုံခြုံရေးအရာရှိ9ဦးကိုဥရောပသမဂ္ဂ EU နဲ့ကနေဒါနိုင်ငံတွေကပိတ်ဆို့တန်းခတ်အရေးယူလိုက်ပါတယ်။တစ်ချိန်တည်းမှာပဲ EU နဲ့ကနေဒါတို့ရဲ့တန်းခတ်မှုမှာထည့်သွင်းထားတဲ့မြန်မာစစ်တပ်ကရရှိကြီး2ဦးကိုရခိုင်ပြည်နယ်မြောက်ပိုင်းကစစ်စင်ရေးတွေကိုကုတ်ကဲတာမှအားနည်းခဲ့တယ်ဆိုတဲ့အကြောင်းပြချက်နဲ့တာဝန်ကအနာပေးခဲ့ကြောင်းတပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံကလည်းသတင်းထုတ်ပြန်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုရင်းကိုတရားမဝင်ဝင်ရောက်လာသူအလုံးကိုဖမ်းဆီးတရားစွဲဆိုမဲ့သမ္မတဒေါ်နယ်ထရန့်အစိုးရရဲ့လုံးဝတည်ငြိမ်မခံတဲ့မူဝါဒကိုလက်တလုံးမှအာဏာပိုင်တို့အကောင့်ထည့်ဖို့ဆောင်ရွက်နိုင်ခြင်းမရှိဘူးလို့နေဆက်ရေးရာထိတ်တန့်ရာရှိတဦးကမနေ့တင်းလာနေတုန်းကပြောပါတယ်။အမေရိကန်ပြည်ထောင်စုရင်းကိုတရားမဝင်ဝင်ရောက်လာသူတွေကိုမိသားစုတွေတကွဲတပြားစီမဖြစ်စေဘဲတရားဆွဲဆိုနိုင်မဲ့မူဝါဒတစ်ခုပေါ်ပေါက်လာရေးတာဝန်ရှိသူတွေဆောင်ရွက်နေရတာကြောင့်ဖြစ်တယ်လို့သူကပြောပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကဥရောပသမဂ္ဂကနေဒါတို့နဲ့ပိုပြီးကောင်းမွန်တဲ့ကုန်သွယ်ရေးသဘောတူညီချက်ရရှိဖို့အတွက်ထပ်မံတိုက်တွန်းလိုက်သလိုတရုတ်နိုင်ငံနဲ့ကုန်သွယ်ရေးချိန်ခွင်ရှာညှိဖို့လည်းလိုအပ်တဲ့အကြောင်းပြောဆိုလိုက်ပါတယ်ရှင်။
တဲ့ရင်ကြီးချုပ်ကိုမတ်တင်ကြီးထိုက်ကကြီးညာပေးခဲ့တာပါ။ဒီနေ့တွေစီစဉ်ထုတ်လို့ရမှုကတော့မတ်ဆွမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ရှောက်ကန်ချန်ဖြစ်ပါတယ်။ကျွန်မအီတန်စင်ပါရှင်။ View American တန်ညပိုင်းမြန်မာဘာသာစီစဉ်တွေကိုည9:00-10:00အထိ line to meter 24.25 ° 51.52 ° တိုင်းထည့်ထုတ်လင်းပေးနေပါတယ်။ဒါပြင်ညတိုင်းည9:00မှာလည်းရုပ်မြင်သံကြားစီစဉ်ကိုကြည့်ရှုနိုင်ပါတယ်။နားဆင်တဲ့သောတာရှင်ပေါင်းကိုထူးပဲကျေးဇူးတင်ပါတယ်။ညပိုင်းစီစဉ်မှာပြန်ဆုံပါအောင်မယ်ရှင်။
This program has come to you from the Voice of America, Washington. From Washington, this is...